ERI တိုင်းဒေသကြီးဆိုရဖွဲ့ကနှစ်30လောက်ပိုင်ခွင့်ရထားတဲ့ Offset ကုမ္ပဏီကိုပဲဆက်လက်လုပ်ကင်မှုဆုံးဖြတ်ပေးလိုက်တဲ့အတွက်အဲ့ဒီဆုံးဖြတ်ချက်ကိုမကျေနပ်တဲ့ဒေသခံလယ်သမား100ကျော်ဟာမအူဝင်မြို့ထဲမှာခြိတက်ဆန္ဒပြကြတာဖြစ်ပါတယ်။သူတို့မြေသိမ်းခံရစဉ်ကနှစ်နာကြီးတစုံတရာရယူခဲ့တာမရှိသလိုမိဘဘိုးဘွားပိုင်လက်ရမြေကိုဆက်လက်လုပ်ကင်လို့တယ်လို့ဆန္ဒပြရမှာပါဝင်တဲ့မလတ်တူကြီးရွာအုပ်စုပလောင်ကြီးရွာကလယ်သမားတအူးဖြစ်တဲ့ကိုငင်းမောင်ကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကတမရရီးပြီးကိုသိစေချင်တာကကျွန်တော်တို့မလတ်တူအုပ်စုပူပင်မြို့နယ်မလတ်တူအုပ်စုပလောင်ကြီးတော့မှာဖြစ်နေတဲ့ဒီ950 Orchard Company နဲ့ဖြစ်နေတဲ့ပတ်သက်လေရအငင်းပွားမှုကိစ္စကိုအမြန်ဆုံးဖြေရှင်းပေးစေချင်တယ်။ဒါမှလည်းကျွန်တော်တို့လယ်သမားတွေအေးအေးချမ်းချမ်းနဲ့လောက်ကင်စားတော့ရမှာဖြစ်တဲ့အတွက်ကျွန်တော်တို့တမရရီးရောဆောင်းဆန်းစုကြည်ရောသိစေချင်ပါတယ်။ဟိုရောကြီးမပေးခဲ့ဘူးနှစ်နာကြီးမပေးခဲ့ဘူးမတရားသဖြင့်သိမ်းခဲ့တာပါ။ကျွန်တော်တို့လယ်သမားတွေကိုဧကအစိတ်30ရှိတဲ့လယ်သမားကိုနှစ်နာကြီးဆိုပြီးတော့ပတ်စံ5000လာပေးတယ်ဟိုခုတ်တွင်ရှင်းလင်းကဒါပေမဲ့မယူဘူးကျွန်တော်လယ်သမားတွေကမယူရင်အာနာဖိစန်လာဆိုပြီးတော့သူတို့ကဥပဒေအရအေးယူမှာတို့ပါလို့လုပ်တယ်အဲ့ဒါတွေတော့သူတို့လုပ်ခဲ့တာပါကိုတွေကအာနာပိုင်ခက်တဲ့ကျွန်တော်တို့လယ်သမားတွေကသူတို့ကစိုးမိုးခဲ့တဲ့အတွက်ကျွန်တော်အခုချိန်မှာတော့ကျွန်တော်လယ်သမားတွေကကိုလယ်ရမြေဘူဝပိုင်လယ်ရမြေဖြစ်တဲ့အတွက်ကျွန်တော်ဘူဝပိုင်လယ်ရမြေကိုဆက်လက်ပေါ်ထုတ်သွားမှာပါ
Offset Company ရဲ့ Managing Director ဒေါက်တာမြင့်စိန်ကတော့သူလုံးပိုင်ခွင့်ရထားတဲ့ဧက1000ထဲက450ကိုဒေသခံလယ်သမားတွေကိုပြန်ပေးခဲ့ပြီးဖြစ်တယ်လို့ရော်ကြီးအဖြစ်လဲသိန်း260ကျော်ကိုပေးခဲ့ပြီးဖြစ်တယ်လို့စာချုပ်စာရင်းတွေနဲ့ပြန်လည်ရှင်းပြထားပါတယ်။အဲ့ဒီမြေလွတ်မြေရိုင်းတဲ့လယ်မြေတွေကိုအရင်နာဖအစိုးရလက်ထက်1999ခုနှစ်မှာမြေလွတ်မြေလန်းတဲ့မြေရိုင်းများစီမံခန့်ခွဲရေးဘုတ်ဖွဲ့ကနေလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာမြင့်စိန်ပိုင် Offset Company ကိုလုံးပိုင်ခွင့်ပေးခဲ့တာပါ။Offset Company ပိုင်ရှင်ဒေါက်တာမြင့်စိန်ကသူ့လုံးပိုင်ခွင့်ရရှိခဲ့တာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျာ။
အဲ့တော့ပထမဆုံးစပြောတယ်ကပေးတာကညီလူညီလက်ညီရင်စီမံခန့်ခွဲရေးဘဟုကော်မတီကပေးတယ်။ဘဟုကော်မတီကပေးတဲ့အချိန်တုန်းကလုတ်ကင်ခွင့်ပဲပေးထားတယ်။လုတ်ကင်ခွင့်။အဲ့ပေးထားတဲ့ဥစ္စာလည်းတရားဝင်ပေးထားတာ။အဲ့ဒါက99။အဲ့တော့2003ခုနှစ်မှာကန်တူးခွင့်ကတိုင်းရည်ပြီးတော့တိုင်းရည်ပြီးတော့ခရိုင်ုံပေးတယ်။ခရင်ရိုက်ပြီးတော့ဒေါက်တာမြင့်စိန်စီကိုဒီလိုကျွန်တော်စီကိုပေးလိုက်တယ်ပေးလိုက်တဲ့အချိန်မှာကျွန်တော်2004မှာအပီတူးရင်တူးပြီးသွားတဲ့ခါကျတော့ဒီဥစ္စာက230ခရင်ဒေါက်တာမြင့်စိန်ဒေါက်သင်းသင်းစိန်ကိုလုတ်ပိုင်ခွင့်လုတ်ပိုင်ဖြစ်သွားပြီဒါကြအဲ့ဒါကဘယ်နှစ်ခုနှစ်မှာပေးလိုက်ဆိုစောစောပြောတော့9ရက်3လ2008ခုနှစ်မှာပေးလိုက်တယ်
လေသမားတွေကတော့အဲ့ဒီဧက950ပေါ်မှာဘိုးဘွားပိုင်ဖြစ်လောက်ကင်လာကြတာဖြစ်ပြီးသူတို့ရဲ့ပိုင်ဆိုင်မှုပြေစာတွေကို2002ခုနှစ်ကရက်ရွာအုပ်ချုပ်ရေးမှူးကနေပြန်လဲပေးမယ်ဆိုပြီးတင်စီသွားတဲ့အတွက်လက်ရှိမှာပိုင်ဆိုင်မှုပြေစာတွေမရှိတော့ဘူးလို့ဆိုပါတယ်ကုမ္ပဏီဘက်က Managing Director ဒေါက်တာမြင့်စိန်ကငားမွေးမြူရေးလောက်ကင်နေတယ်လို့ပြောပေးမယ်ဒေသခံတွေကတော့ဘာမှမလောက်ကင်ဘူးလို့ဆိုကြပါတယ်ဒါနဲ့ပတ်သက်ပြီးပလောင်ကျေးရွာကဒေါက်ပြူးစိန်ကအခုလိုပြောပါတယ
် Project Company ဆိုတာဘာမှမလုတ်လည်းမလုတ်ထားဘူးနော်အဖွဲ့အစည်းတွေအားလုံးတည်ရဲ့ဒီမြို့နေရအဖွဲ့အစည်းတွေအားလုံးတည်ရဲ့ကိုင်းတော်မြင့်တော်ခြုံတွေဒုံတွေပဲရှိတယ်ငားမွေးကံမှာဆိုတော့အဲ့ဒါကိုဘလို့လုတ်ပြီးရှုံရမလဲနော်အဲ့လိုတွေရှိတယ်အဲ့လိုသူဘလို့ပဲလိန်လိန်နာကိုနိုင်ငံတော်အစိုးရမသိလို့ကျမတို့အခုနိုင်ငံတော်အစိုးရနဲ့ခရိုင်အကုန်လုံးတည်အောင်ကျမတို့ဆန္ဒထုတ်ဖော်ခြင်းဖြစ်ပါတယ်လို့နော်
ဒေသခံလယ်သမားတွေကတော့လက်ရှိအချိန်ထိအဲ့ဒီနေရာမှာပဲလေယာလုပ်ငန်းတွေဆက်လက်လုပ်ကိုင်နေဆဲဖြစ်ပြီးဖယ်ရှားပေးဖို့လည်းစီစဉ်မရှိသလိုအတင်းကျပ်ဖယ်ရှားခိုင်းခဲ့ရင်လည်းပြိပက္ခဖြစ်စဉ်တွေထပ်ဖြစ်လာနိုင်တယ်လို့ပြောပါတယ်။တိုင်းဒေသကြီးဆိုရဖွဲ့အနေနဲ့ပြန်လည်ကွင်းစင်းစစ်ဆေးပေးဖို့အခုလိုဆန္ဒပြတောင်းဆိုတာဖြစ်ပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်သက်ဆိုင်ရာဖွဲ့စည်းတွေစီကိုလည်းအစဉ်အဆက်တင်ပြထားတယ်လို့သိရပါတယ်။အဲ့ဒီမြေနေရာကိုကုမ္ပဏီဘက်ကငားမွေးမြူရေးဆက်လက်လုပ်ကိုင်သွားမှာဖြစ်သလိုလေသမားတွေကလည်းအဲ့ဒီမြေနေရာဟာသူတို့မြေနေရာဖြစ်တဲ့အတွက်ဖယ်ပေးမှာမဟုတ်ဘဲလေလုပ်ငန်းဆက်လက်လုပ်ကိုင်သွားမယ်လို့ပြောကြပါရဲ့ရှင်